တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ရှစ်နှစ်ပြည့်ဒီကနေ့အခမ်းအနားကျင်းပရာမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစာချုပ်ပါအချက်တွေကိုလိုက်နာအကောင့်ထဲပေါ်မဲ့အကြောင်းပြောလိုက်ပါတယ်။ဆရာနာသိမ့်ပြီးရဲ့နောက်ပိုင်းလက်နက်ခိုင်ပဋိပက္ခတွေကြီးထွားနေတဲ့ဂျာကကျင်းပတဲ့အခမ်းအနားကိုတရုတ်အိန္ဒိယထိုင်းစတဲ့ဒေသရင်းနိုင်ငံတချို့ကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA ရှစ်နှစ်ပြည့်အခမ်းအနားကိုနေပြည်တော်အပြည်ပြည်ဆိုင်ရာ Convention Center နဲ့ MICC 2မှာဒီကနေ့မနက်9နာရီမှာစတင်ကျင်းပခဲ့တာပါဒီခမ်းအနားမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအဖွဲ့မိန်ခွန်းပြောကြားရမှာ NCA စာချုပ်ဟာစတင်ဆွေးနွေးချိန်ကနေအချိန်3နှစ်ကျော်ဆွေးနွေးပွဲအချိန်9000ညှိနှိုင်းပြီးမှရခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားသွားပါတယ်ပြီးခဲ့တဲ့ရှစ်နှစ်က NCA စာချုပ်ကိုအစိုးရလွတ်တော်တက်မတော်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကကုလသမဂ္ဂအပါအဝင်နိုင်ငံကအသီးသက်တွေတွေနဲ့ပြည်တွင်းပြည်ပသက်တွေတွေရှေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ကြောင်းပြောဆိုပြီးတော့တက်မတော်အနေနဲ့ NCA စာချုပ်ကိုအလေးထားဆောင်ရွက်မှာဖြစ်ကြောင်းပြောဆိုပါတယ
်။ဒီအချက်ချုပ်တွေက Union Act Court အတည်ပြုပေးထားတဲ့ကမ္ဘာဝင်စာချုပ်ဖြစ်ပြီးမြည်သည့်အခါမျှပြည့်ပြည့်မှုရှိပဲတည်တတ်နေမဲ့စာချုပ်ဖြစ်တာကြောင့်တက်မတော်အနေနဲ့ NCA စာချုပ်ပေါ်မှာသာအလေးထားဆောင်ရွက်သွားမည်ဖြစ်ကြောင်းပြောကြားလိုပါတယ်။
ဆလဘီခိုင်မာတဲ့ရည်မှန်းချက်အဖြစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်မှာဖြစ်ကြောင်းပြောဆိုခဲ့သလိုဖက်ဒရယ်စနစ်ကိုလည်းလူမျိုးကိုအခြေမခံဘဲနယ်မြေကိုအခြေခံဖို့ပြောပါတယ
်ဒီလိုတမန်တွေတလျှောက်ရည်တည်ခဲ့တဲ့ပြည်ထောင်စုကိုတည်ဆောက်ရမှာတန်ခါနဲ့နိုင်ငံနဲ့အကန့်ညီတဲ့စနစ်ဖြစ်ဖို့လိုပါတယ်ဒိုင်းတဲ့လူမျိုးစုများများပြားထားတဲ့ကျွန်တော်တို့နိုင်ငံတွေနဲ့ဖက်ဒရယ်စနစ်ကိုကျင့်သုံးရမှာလူမျိုးကိုအခြေခံတဲ့ဖက်ဒရယ်စနစ်တဲ့နေပြည်တော်ကိုအခြေခံတဲ့ Federalist ကိုအကောင့်တွေပုံဖို့လိုပါတယ်။ဒါမှတော့ Federation ဆိုတဲ့ကွဲပြားခြားနားမှုကိုအားပေးတဲ့ပြည်တော်စုပြိုကွဲခြင်းကိုဥတည်သွားစေနိုင်မဲ့ကိစ္စတွေကိုရှောင်ရှားနိုင်ပါတယ်ဖြစ်ပါတယ်။
2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအရသာစိုးရွားကိုဖမ်းဆီးဖယ်ရှားပြီးအာဏာသိမ်းခဲ့ရာကနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကိုင်ပဋိပက္ခတွေလည်းကြီးထွားလာခဲ့တာပါ။အနာသိန်းစစ်ကောင်စီကတော့နိုင်ငံတကာကလွတ်လပ်မြတ်တမှုရှိတယ်လို့လက်ခံထားခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်လို့စွပ်စွဲထားတာပါဒီအတွက်နိုင်ငံရေးစနစ်ကိုပြင်မယ်လို့လည်းစစ်ကောင်စီအကြီးအကဲကဒီကနေ့မိန်ခေါ်မှာထည့်သွင်းပြောဆိုသွားပါတယ်ပြည်အစနစ်ဟာတိုင်းဒေသလက်နက်ကိုင်တွေနဲ့အစိုးပြုချက်အရာဖြစ်ပေါ်လာတဲ့ဘုံသဘောဆန္ဒဖြစ်ကြောင်းလည်းထည့်သွင်းပြောဆိုပြီး NCA စာချုပ်ကိုဆက်လက်အကောင့်ထဲပို့ဖို့နဲ့ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေအနေနဲ့ဆွေးနွေးပွဲတွေအရောက်လမ်းဖို့တိုက်တွန်းထားပါတယ်NCA လက်မှတ်ရေးထိုးရမှာပါဝင်တဲ့ KNU ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူးစေဖိုးကတော့တက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစားပြောကြပါတယ်။သူ့ရဲ့မိန်ခေါ်မှာတော့ပြီးခဲ့တဲ့ကာလမှာ NCA စာချုပ်ကိုအကောင့်ထဲပေါ်မှုဟာအောင်မြင်သင့်သလောက်မအောင်မြင်ခဲ့ကြောင်းထည့်သွင်းပြောဆိုပြီးတော့အခုလိုတိုက်တွန်းထားပါတယ်။
NCA အကြပ်ကြီးကြောင့် NCA အကောင့်ထဲပေါ်မှုမှလည်းရပ်သားသွားခဲ့ရတယ်။ကျွန်တော်တို့အားလုံးကမိမိတို့အသီးသီးရဲ့ဆန္ဒသဘောထားတွေကသာစစ်တမ်းမကျင်ပဲအပြာလာလေးစားသဘောထားမှုနဲ့အမျိုးသားပြန်လဲတင်ပြရေးဦးတည်ကညှိနှိုင်းဖြည့်ရှင်းချဖို့ကိုလည်းသက်ဆိုင်ရာအားလုံးကိုတောင်းဆိုလိုပါတယ
်ရှမ်းပြည်ပြန်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်က NCA စာချုပ်ကို၈နှစ်ကြာသည့်အထိအကောင့်ထဲမဖော်နိုင်လို့ပြည်ထောင်စုအတွက်နင့်နာကြောင်းထောက်ပြပါတယ်လက်ရှိမှာနိုင်ငံရေးကြက်တဲကြောင့်ပြည်သူတွေစီးပွားရေးလူမှုရေးကဏ္ဍမှာပပောင်းဆောင်အခက်ခဲတွေတွေ့နေရကြောင်းနဲ့ဒီအခြေအနေကိုပုံမမဆိုးဝါးစေရန်ဝိုင်းဝန်းပြီးဖြေရှင်းဖို့တိုက်တွန်းထားပါတယ်
။နိုင်ရာကြအဓိကိုမြင်းချမ်းစွာမပြေရှင်းနိုင်ခဲ့တော့တန်းဒီဟာကြည်ရဲ့ပဋိပက္ခနဲ့နောက်ဆက်သွဲအကျိုးအဆက်များကိုရင်ဆိုင်ကြုံတွေ့နေရပြီးတန်းဒီရဲ့ပြတ်ပေါင်းဆုံးအကြအပြေကိုပေါ်ပေါ်ပြီးဆိုဝါတစ်ဖက်မဆိုဝါလာစီရံဝိုင်းဝန်းပြီးအပြေရှားရမယ်ပြန်ရောက်ပြီးတော့တိုက်ပွန်းလို့ဆိုလိုပါတယ
်နိုင်ငံကအသည့်အသက်တွေအနေနဲ့မိန်ခေါ်ပြောဆိုကြတဲ့တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေကတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်တီဆောင်ရေးဖြစ်စဉ်တွေကိုအားပေးထောက်ခံသလိုပံ့ပိုးကူညီမှာဖြစ်ကြောင်းပြောပါတယ်NCA စာချုပ်ဖြစ်ပေါ်လာရေးအတွက်ကြိုးပမ်းခဲ့တဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးအောင်မင်းကလည်းဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးကိုလက်ခံထားရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာဆက်လက်ရှင်သန်နေမှာဖြစ်ကြောင်းသူ့ရဲ့အခမ်းအနားမိန်ခေါ်မှာထည့်သွင်းပြောဆိုခဲ့ပါတယ်။ ခန္ဓာကိုတက်ရောက်လာတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဦးခတ်ထိန်နံကတော့လက်ရှိကျင်းပတဲ့အခမ်းအနားကငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်မယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီလိုငြိမ်းချမ်းရေးနဲ့ပတ်သက်တာရှင်းနေပြီပေါ့နော် NCA ကျွန်တော်တို့ဆောင်ရွက်နိုင်တယ်ကဟာဒီငြိမ်းချမ်းရေးအတွက်တော့အနေနဲ့အများအထောက်အကူပြုမယ်အရေးရှိမယ်ငြိမ်းချမ်းရေးကိုအခြေခံတစ်ခုအနေနဲ့ပြန်ပြီးတော့ရှေ့ဆက်ခြေလှမ်းသွားဖို့ဖြစ်တယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ
်လက်ရှိကချင်ပြည်နယ်ကပဋိပက္ခတွေဟာတွေးဆဆွေးနွေးဖြင့်ရှင်းမရနိုင်မှာဖြစ်ကြောင်းနဲ့ဒီအတွက်အချိန်ယူမှာဖြစ်ကြောင်းလည်းပြောပါတယ် NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအတိအသက်တွေဖြစ်ပါဝင်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့လက်ရှိကျင်းပတဲ့အခမ်းအနားပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဟာ NCA ကာလတုန်းကကြိုတင်မျှော်မှန်းမထားတဲ့ညှော်လင့်မထားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့ဒီ NCA ကိုပြန်ပြီးတော့အသက်ဝင်လာအောင်အားကောင်းလာအောင်လုပ်ဖို့ဆိုတဲ့အခါမှာဒီလက်ရှိရှိနေတဲ့အခြေအနေအရရက်ကိုခြုံငုံပြီးတော့ပြန်သုံးသပ်ဖို့လိုတယ်လို့မြင်ပါတယ်နောက်တစ်ခုကလည်းဒီ platform ကအခြေပြုပြီးတော့ပိုပြီးကောင်းမွန်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်သွားရင်ကျွန်တော်တို့ကငြိမ်းချမ်းရေးနဲ့ပြန်ပြီးနှီးဆက်လာမယ်လို့မျှော်လင့်ပြီးတော့လာတက်တာဖြစ်ပါတယ
်ဒီအခမ်းအနားပြီးဆုံးတဲ့နောက်မှာအလုံယုံဆွေးနွေးပွဲတွေဆက်လက်ကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုပြုပြင်ပြောင်းလဲနိုင်ရေးအတွက်ဆွေးနွေးကြဖို့ရှိနေပါတယ်ဒီနေ့ချင်းပါတဲ့ခန္ဓာကိုလက်ရှိအစိုးရဖြစ်ဆောင်ရွက်နေတဲ့စစ်ကောင်စီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီနိုင်ငံတကာတန်တမန်တွေဌာနဆိုင်ရာနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ကြပါတယ် NCA စာချုပ်ရှင်းနှစ်ပြည့်ခန္ဓာချင်းပါချိန်မှာ NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ချင်းမျိုးသားတအူ CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တအူ ABSDF တို့ကတော့ NCA စာချုပ်ပြတ်ပြတ်သွားပြီဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ